အေအေဖွဲ့လို့ယူဆရတဲ့လက်နက်ကန်ဖွဲ့တစ်ခုကနေဖမ်းဆီးခေါ်ဆောင်သွားတဲ့ကြောက်တော်မျိုးနဲ့ခပေါ်ကြီးရွာနဲ့မာလာကြီးရွာကရိုင်းမှုတွေပါဝင်လူငါးဦးပြန်လည်လွတ်မြောက်လာတဲ့ကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါCOVID-19 ရောဂါကာကွယ်ထိန်းချုပ်နိုင်ရေးနိုင်ငံတော်ကထောက်ပံ့ပေးတဲ့ထောက်ပံ့ပစ္စည်းတွေယူဆောင်ဖို့နဲ့လိုအပ်တဲ့ဈေးပစ္စည်းတွေဝယ်ယူဖို့အတွက်ကြောက်တော်မြို့မှာဈေးဝယ်နေစဉ်ခပေါ်ကျေးရွာနဲ့မာလာကျေးရွာကရွာအိမ်မှုတွေပါဝင်လူ9ဦးလက်နက်ကန်ဖွဲ့စည်းတစ်ခုကနေဖမ်းဆီးခေါ်ဆောင်တာခံရပြီး19ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့တာပါပြန်လည်လွတ်မြောက်လာတဲ့ခပေါ်ကျေးရွာကရိုင်းမှုဥပန်းနာကတော့သူတို့ဖမ်းခံရတဲ့အချိန်လေးကြောင်းအခုလူပြောပါတယ်ဟုတ
်ကဲ့လိုင်းဝါခေါ်ပြီးတော့ကျွန်တော်တို့ရင်းနေဖြစ်တဲ့နေမှာပြန်လဲလာထင်းခါကကျွန်တော်တို့မျိုးထေးကခေါ်တယ်။ဒီနေ့ကနေကအနိုင်လောက်ခင်မှာစိုက်ခံတာကကျွန်တော်တို့ဒီက၄ရက်မာလာကြည့်အောင်ရောက်ကြ၄ဦးရဲ့မိမ၃ဦးရဲ့ခလျောက်ဒီထင်းခဲပါတဲ့အချိန်မှာကျွန်တော်တို့၅ဦးပဲပါတယ်မိမတွေနဲ့ရောက်ကြမရောက်ကြတော့သူတို့တနိုင်ကျော်လောက်ပဲနေပြန်လဲပြေတယ
်ခပေါ်ကြီးရွာနဲ့မာလာကြီးရွာကအမျိုးသား၈ဦးအမျိုးသမီး၄ဦးတို့ကိုကြောက်တော်မြို့နယ်တွင်ပြီးခဲ့တဲ့သတင်းလာနေ့ကလက်နက်ကန်ဖွဲ့တွေကဖမ်းဆီးစစ်ဆေးပြီးအမျိုးသမီးနဲ့ရွာသားတချို့ကိုပြန်လွှတ်ပေးခဲ့ပြီးအမျိုးသား၅ဦးကိုတော့တော်တွင်းကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါကြောက်တော်မြို့နယ်မှာအေအေတပ်ရောမြန်မာစစ်တပ်ရောလှုပ်ရှားမှုတွေရှိနေပြီးတော့တင်းမမီးဝဆတဲ့ကြေးရော်ဘက်မှာအစင်လူလူတိုက်ပွဲဖြစ်ပွားနေပါတယ်သူတို့ကိုဖမ်းဆီးတဲ့ဖွဲ့ဟာအေးအေးရခိုင်လက်နက်ကဖွဲ့လို့ယူဆပြီးဖမ်းဆီးစစ်ဆေးခံရချိန်တွင်ရိုက်နှိုက်မှုတွေခံရတယ်လို့ဥပန်းသားကဆက်ပြောပါတယ
်။ရင်းထဲမှာကကဟိုတင်းနာဆက်တွေပြည့်စုံပြည့်အောင်မေးတာပေါ့။အဲဒါအထောက်အကူပြည့်စုံတဲ့ဟောမေးတာဒီကအဖြစ်အဲ့ဒါပဲ။ရိုက်ပါလေ။ရင်းထဲမှာရိုက်ပြီးမှမလို့ဆိုမလဲပြောတယ်ရိုက်တယ်ဒီလိုတော့ရှိပါလေ။လက်နက်ကဖွဲ့စုတဲ့အဲ့ဒါ။ကျွန်တော်တို့အေးအေးပြည့်လို့တော့ဆက်လို့ရပါတယ်။
အခင်းဖြစ်တဲ့နေ့ကစစ်စေးမင်းမြန်းခံရတဲ့အမျိုးသမီးတူကလည်းအေဖွဲ့ကဖမ်းတာဖြစ်ကြောင်းပြောပါတယ
်အကုန်လုံးလျှောက်ပါပြီခပေါ်ကြီးရွာလည်းလျှောက်ပါပြီသူကအေအေလို့ပြောတာပဲ
ခပေါ်ကြီးရွာနဲ့မာလာကြီးရွာကရိုင်းမှုတွေပါဝင်၅ဦးကိုအေကမေလ16ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေမေလ19ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့
COVID-19 ကနိုင်ငံတော်ထောက်ပံ့တဲ့ပစ္စည်းတွေယူဆောင်ဖို့နဲ့ပစ္စည်းဝယ်ဖို့အတွက်ထောက်တော်မျိုးကိုလေလာဆက်ရှင်နဲ့မြန်မာပိုင်းကထွက်လာတယ်။ဥပန်းပါနဲ့ဥမောင်းပါတို့ရောကစ္စပါဒီကနေရာမှာရဲဝတ်ပြင်ထားတဲ့အေအေချမ်းသာတောင်းတဲ့ဆေးကဖန်ထားတယ်။ဥမောင်းဟန်တိန်နဲ့ဥဝန်ဆောင်ဥအောင်ခေါ်ဆောင်ရောဒီရောက်တဲ့ဒီဇိုင်းကထပ်ပြောပြဖန်ကြီးခေါ်ဆောင်သွားတော့တယ်လို့သိရပါတယ်။
ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့သူတို့ဖွဲ့ဖမ်းဆီးတာမဟုတ်ကြောင်းအခုလူညင်းဆိုပါတယ
်ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဒီယာယီမှုတွေကိုဖမ်းဆီးတာမရှိဘူးဗျ
ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်တွေမှာအယက်သားတွေထိခိုက်တိုက်စုံမှုတန်ရန်ရရှိမှုမတင်ကားလို့ဖမ်းဆီးခံရမှုတွေအစဉ်လူလူဖြစ်ပွားနေတာပါတဖက်စလုံးကအယက်သားတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေတယ်လို့ပဲတချို့အချိန်တွေမှာအခုလူဖမ်းတာတွေကိုနှစ်ဖက်စလုံးကညှဉ်းဆန်တတ်ပါတယ်လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်နေစေရခိုင်လက်နက်ကန်အေဖွဲ့ကတော့မြန်မာအစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့စည်းဖြစ်ကြေညာထားပါတယ်ရခိုင်ပြည်နယ်နီးတူချင်းမြင့်နယ်ပလဝါမြို့နယ်တွင်မှာလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်